အိန္ဒိယနိုင်ငံမှာကာယောဂါပေါ်မှာအစိုးရရဲ့ကံရဆောင်ရွက်နေပုံနဲ့စီးပွားရေးကြဆင်းမှုတွေနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရဟာပါလီမန်မှာအတိုက်ခံရတဲ့ဝေဖန်မှုတွေကိုအပြင်းထန်ခံနေရချိန်မှာပဲနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုတွေဟာလည်းနောက်ထပ်စံချိန်တင်မြင့်တက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ 98,894 ယောက်ရှိတာကြောင့်ကူးစက်ခံသူစုစုပေါင်း5,300,000ကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်သေဆုံးသူလည်း1,132ယောက်ထပ်တိုးတာကြောင့်သေဆုံးသူစုစုပေါင်းဟာ 83,198 ယောက်ရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ကျွမ်းကျင်သူတွေကတော့ဒီထက်ပိုများနိုင်တယ်လို့လည်းခန့်မှန်းနေပါတယ်။လက်ရှိမှာတော့အမေရိကန်နိုင်ငံကကူးစက်သူအရေအတွက် 6.6 သန်းကျော်နဲ့ကောင်မှာကူးစက်မှုအများဆုံးနိုင်ငံဖြစ်နေပေမဲ့အိန္ဒိယနိုင်ငံအနေနဲ့လာမယ့်သတင်းပတ်တွေအတွင်းမှာပဲအမေရိကန်ကိုကျော်သွားနိုင်တယ်ဆိုပြီးတော့ခန့်မှန်းနေကြပါတယ်။အိန္ဒိယနိုင်ငံရဲ့ကုန်လွန်ပို့ဆောင်ရေးဝန်ကြီးဟာမနေ့ကဗိုင်းရပ်စ်ကူးစက်ခံခဲ့ရပြီးတော့သူဟာအိန္ဒိယအစိုးရအဖွဲ့အတွင်းဗီဒရေးဝန်ကြီးပြီးတဲ့နောက်မှာဒုတိယမြောက်ဗိုင်းရပ်စ်ကူးစက်ခံရတဲ့အစိုးရထိပ်တန်းတာဝန်ရှိသူတူဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဘက်မှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ3,635ယောက်ရှိခဲ့ပြီးကူးစက်သူအရေအတွက်ဟာလည်း2,300ကျော်သွားပြီဖြစ်တယ်လို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်နောက်ထပ်122ယောက်ထပ်ပြီးသေဆုံးခဲ့တဲ့အတွက်သေဆုံးသူစုစုပေါင်းဟာလည်း9,222ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။